သူရဦးရှင်မန်းဦးဆောင်တဲ့ပြည်တော်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ကိုတက်တန်းထပ်မတူတော့ဖို့ပြည်တော်စုလွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်လိုက်ပါတယ်။လွှတ်တော်အမတ်တွေအနေနဲ့ဒီကော်မရှင်ကိုဘာကြောင့်တက်တန်းထပ်မတူခြင်းကြတော့တာပါလဲ။သူရဦးရှင်မန်းကတော့ဘယ်လိုတုံ့ပြန်ထားပါသလဲ။ရန်ကုန်မြို့ကနေ VOA မြန်မာပိုင်းသတင်းတောက်ကိုထည့်အောင်ခန်းကသတင်းပေးပို့ထားပါရဲ့ရှင်။
သူရဦးရွှေမင်းရဲ့ပြည်တော်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ကိုတက်တန်းတူမတူမဲခွဲဆုံးဖြတ်ရမှာတန်းကွက်မဲ955မဲထောက်ခံမဲ20မဲကြားနေမဲ10မဲရရှိပြီးတက်တန်းတူဖို့ကိစ္စတန်းကွက်ခံရတာလည်းဖြစ်ပါတယ်။အခုလိုကော်မရှင်ကိုတန်းကွက်ခံရပြီးမဲနိုင်ငံတော်နဲ့နိုင်ငံသားကျူးစီးပွားကိုဆက်လုပ်သွားမယ်လို့သူရဦးရွှေမင်းကဒီကနေ့မှသတင်းတော့တွေကိုပြောလိုက်ပါတယ်
။သဘောထားတော့ထွေးထွေးမရှိပါဘူးကွ။ဒါလွတ်တော်ရဲ့အဆုံးပြတော့လွတ်တော်ရဲ့အဆုံးမဲ့ဖြစ်တဲ့ဒါမှသူကြပြောကြရမှရှိပါအဲဒီတော့ဆရာလည်းဥက္ခအနေနဲ့ပြောကြတာရှိပါတယ်နိုင်ငံတော်နဲ့နိုင်ငံသားအကျိုးရှိဖို့အတွက်ဆိုရင်ဤသည့်နေရာဤသည့်ကောင်ပဲဖြစ်ဖြစ်သက်ရှိကြမှာပြီးလုပ်မယ်ဆိုတဲ့အတိုင်းပါပဲဟုတ်ဆက်ပြီးတော့နိုင်ငံတော်နဲ့နိုင်ငံသားအကျိုးရှိဖို့အတွက်လုပ်မှာပါဒီသုံးနှစ်သက်တမ်းကာလမှာလုပ်ခဲ့တာနဲ့ပတ်သက်ပြီးတော့အဲဒီနောက်ဖြစ်တဲ့မှုရှိလားနောက်ဗာမြန်ဆက်ပြီးတော့လုပ်ချင်တာများရှိတယ်လဲဆိုတဲ့အခါဒီသက်တမ်းကာလအတွင်းမှာတော်များများတော့ဒီနောက်မှုရှိပါတယ်အားရမှုရှိပါတယ်တချို့တချို့တော့လည်းကျန်မာသေးတယ်
လောက်စုပ်ကနေမလတ်တရနေ့မှာစတင်ဖွဲ့စည်းခဲ့တဲ့ကော်မရှင်တက်တန်းဟာတနေ့ကိုတခါတက်တန်းတူဖို့လွတ်တော်ရဲ့ဆုံးဖြတ်ကိုခံရတာဖြစ်ပါတယ်။မြန်မာမှာကော်မရှင်ရဲ့တက်တန်း၃နှစ်ပြည့်တော့မှဖြစ်လို့ဒီနေ့ဆုံးဖြတ်ခံရမှာတက်တန်းထပ်မတူဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ခုလိုကော်မရှင်တက်တန်းတက်တူဖို့ကန့်ကွက်တာဟာကော်မရှင်ဥက္ကဋ္ဌဖြစ်တဲ့သူရဦးရွှေမင်းဟာပါတီထောင်ပြီးပါတီဥက္ကဋ္ဌဖြစ်နေတဲ့အတွက်ကန့်ကွက်တာဖြစ်တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရဲ့မျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ကပြောပါတယ်
။အမေကန့်ကွက်လိုက်တဲ့ဆိုတော့ဒီလိုပါဥရှိမကွန်ပြည်နယ်ငယ်ရေးပါတီဖွဲ့ပြီးသားဖြစ်သွားတယ်လေ။အရင်တော့ကရွေးကောက်တင်ရောက်ချင်းခံရတဲ့ဟိုလွတ်တော်ဒီမှာဖွဲ့တဲ့ကော်မတီလို့မျိုးကော်မရှင်ဆိုတာကော်မရှင်ဆိုတာကျတော့လွတ်တော်ကိုယ်စားလှယ်နဲ့လွတ်တော်ကိုယ်စားလှယ်မဟုတ်တဲ့ပုဂ္ဂိုလ်တွေနဲ့ပူးပွဲပြီးတော့ဖွဲ့တာကိုကော်မရှင်လို့ခေါ်တာလေ။အဲ့တော့သူကအရင်တော့ရွေးကောက်တင်ရောက်ချင်းခံတဲ့လွတ်တော်ကိုယ်စားလှယ်မဟုတ်ဘူး။အလွတ်တော်အနေနဲ့ပညာရှင်အနေနဲ့ဒါကော်မရှင်နဲ့မှပါဝင်တာလေ။အခုချိန်တော့သူကနိုင်ငံရေးပါတီတရားကိုတရားဝင်ဖွဲ့ပြီးထူလောက်လိုက်ပြီးတော့ကိုကူတယ်ရလည်းပါတီဥက္ကဋ္ဌအကြီးကဲဖြစ်တယ်။အဲ့ဒီက12ဦးလောက်ကလည်းအဲ့ဒီဖွဲ့တဲ့နိုင်ငံရေးပါတီကမှပါနေလို့ဆိုတဲ့အခါကျတော့နိုင်ငံရေးပါတီတစ်ခုရှိနေတဲ့အဖွဲ့အစည်းတစ်ခုအနေနဲ့လွှတ်တော်ရဲ့ဥပဒေရေးအခန့်ကဏ္ဍမှာအခုလိုဝင်ပြီးအကြံပေးမှုဆိုတော့သိပြီးတော့မတင်တော်တော့ဘူးဒီစားတယ်ဒါကြောင့်မလုပ်ကန့်ကွက်လိုက်တာ
။ကော်မရှင်တက်တန်းတူဖို့ကန့်ကွက်မဲ့ပြခဲ့တဲ့တပ်မတော်သားလွှတ်တော်ကိုယ်စားလှယ်ပို့ချုပ်မောင်မောင်ကလည်းအခုလိုမှတ်ချက်ပြုပါတယ်
။ကျွန်တော်တို့လည်းကောင်းပါတယ်။ဘာလို့ရှိတဲ့အခါကျတော့ဘလို့သွားဖြစ်တယ်ဘလို့သူတို့မလိုအပ်တော့တဲ့အချိန်မှာတော့ဒါသွားပြီးတော့မှဘာမှအကြောင်းပြချက်တွေမပြောဘဲနဲ့တစ်ချက်ပြလိုက်ပါတော့
ကော်မရှင်ပထမတက်တဲ့နှောင်းကပြည်သူလွတ်တော်အစင်သာရှိကြပြီးကော်မရှင်ဒုတိယတက်တဲ့မှာပြည်ထောင်စုဆင့်တီဖွဲ့စည်းခဲ့ပါတယ်ပြည်ထောင်စုလွတ်တော်ဥပဒေရေးရနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ရဲ့တက်တဲ့ဟာတနစ်တက်တန်းဖြစ်ပြီးလုပ်ငန်းတာဝန်ဆောင်ရွက်မှုအခြေအနေအရလိုအပ်ရင်တက်တန်းတိုးနိုင်ပြီးတော့ပြည်ထောင်စုလွတ်တော်နိုင်ကကကော်မရှင်ရဲ့တက်တန်းကာလတွင်အဖွဲ့ဝင်တွေကိုတင်းလျော်တယ်လို့ပြင်ဆင်ဖွဲ့စည်းနိုင်တယ်လို့ဥပဒေမှာပြဋ္ဌာန်းထားပါတယ်။သူတို့ဦးစီမံဟာလက်ရှိမှာတော့ပြည်ထောင်စုကောင်စုဆောင်ပါတီထူတော်မှုပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့မှတ်ပုံတင်လျှောက်ထားပြီးရွေးကောက်ပွဲကော်မရှင်ကပါတီမှတ်ပုံတင်ကိုစစ်ဆေးဆောင်ရွက်နေပါတယ်ခင်ဗျာ။